ရှမ်းပြည်နယ်မြောက်ပိုင်းကွက်ခိုင်မြို့နယ်နတ်ဖက်ခါရွာကစစ်ကောင်စီတပ်စခန်းတချို့ကိုညီနောင်မဟာမိတ်ခေါ်ရှမ်းမြောက်အခြေစိုက်တိုင်းဒါတပ်ဖွဲ့တစ်ဖွဲ့ကပူးပေါင်းတိုက်ခိုက်ခဲ့ပါတယ်တိုက်ပွဲတွေကြောင့်အရသားတယောက်သေဆုံးခဲ့သလိုစစ်ကောင်စီတပ်ဘက်ကဆယ်ယောက်ထက်မနည်းသေဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်ရန်ကုန်ကလာတဲ့ရှမ်းပြည်မြောက်ပိုင်းကတိုက်ပွဲသတင
ဖွဲ့တွေပူးပေါင်းထားတဲ့ညီနောင်မဟာမိတ်တပ်ဖွဲ့တွေဟာဒီနေ့မေလ31ရက်နေ့ကကုခိုင်မြို့နယ်နန်းဖက်ခရွာမှာတက်ဆွဲထားတဲ့စစ်ကောင်စီရဲ့ခလာရ123စခန်းအပါဝင်နေရာ3နေရာကိုတပြိုင်တည်းစီးနင်းတိုက်ခိုက်ခဲ့တာပါဒီတိုက်ပွဲဟာနေရာ3နေရာလောက်ကိုဝင်ရောက်တိုက်ခိုက်ခဲ့တာဖြစ်ပြီးတော့အရဲသား2ဦးအပါဝင်11ယောက်သေဆုံးခဲ့တဲ့အကြောင်းနန်းဖက်ခဒေသခံ2ဦးက VOA ကိုပြောပါတယ်
မနေ့တနင်္လာဖြစ်တာခင်ဗျတနင်္လာကနေ့ရက်နေ့လောက်ဒါနဲ့ဘလုံးဟာတကယ်ကြတာဗျဒီနေ့တော့ကြက်သေးနဲ့ဒီနားလဲ45ဂုံးပေါ့နော်မျိုးကြက်သားဟိုအိမီဒီရုံးမှာဆိုင်နေစကန်းဝင်ပြိသွားတာသူတို့တက်ပစာပါလေ10လောက်ကြပြီးတော့မှအိမီဒီရုံးဆောင်နေအပိုးလေးရတားပေါ့အဲအိုက်တယောက်နဲ့ဟာဆိုင်တယောက်နဲ့ဆက်တယောက်ပေါ့
လူနေအိမ်တွေဘက်ကိုလက်နက်ကြီးကြားရောက်တာရှိတဲ့အကြောင်းနဲ့ EPC ရုံးအနီးကရက်ကွက်6မှာအဲ့ဒီလက်နက်ကြီးထိမှန်တာကြောင့်အမျိုးသမီးတယောက်ထိခိုက်ဒဏ်ရာရပါမယ်မပြင်းထန်ကြောင်းလည်းပြောပါတယ်
အရှိတော့ရှိတယ်ဗျာနဲ့အိမ်ဗျာနဲ့တိန်ကတော့မကွယ်ဘူးတိန်ကတော့ဘေးမှာကြာပြီးတော့ကွယ်တယ်လူတယောက်ဖြစ်အောင်ရှိရဲလွယ်ကုံကားတဲ့လွယ်ကုံကဘွားတော်တယောက်ကတော့ရှိတော့ကိုနည်းနည်းလေးဖြစ်တာပါ
အခြားဒေသခံတွေကတော့စစ်တပ်ဘက်ကအရာရှိတူအပါဝင်12ဦးကြာဆုံးကြောင်းပြောပေမဲ့တိကျအတည်ပြုချက်တော့မရသေးပါဘူးဒေသတွင်းသတင်းမီဒီယာတစ်ခုဖြစ်တဲ့ရွှေဖီမြေသတင်းဌာနကတော့ဒုတက်ရင်မှုအပါဝင်12ဦးကြာဆုံးတယ်လို့ဖော်ပြပါတယ်စစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းထွန်းကတော့နန်းဖက်ကသတင်းနဲ့ပတ်သက်ပြီးမသိရသေးကြောင်းပြောပါရစေ
။ဒီနေ့ဖြစ်တာဆိုတော့ကျွန်တော်မသိသေးဘူး။ဟု
တ်။ TNL တအောင်ပလောင်အဖွဲ့ကပြောရေးဆိုခွင့်ရှိသူဗိုလ်မှူးတားအိုက်ကျော်ကိုမေးမြန်းရမှာလဲ။အောက်ခြေကသတင်းတက်လာတာမရှိသေးကြောင်းပြောပါရစေ
။မနေ့ကကျွန်တော်တို့ဒရင်းပုံမှာတော့မသိရသေးဘူး။လောဆယ်ကျွန်တော်လူတွေဒီမှာကျွန်တော်ဆောင်ဆောင်နဲ့ဦးလက်ကလေးအတီဖုန်းဆက်တွေ့လို့လည်းဖုန်းလိုက်ဆက်တွေ့ရတော့မရသေးဘ
ူး။ MNDA ကိုကန့်အဖွဲ့ရဲ့ကိုကန့် 123.com သတင်းစာမျက်နှာမှာတော့ညီနောင်မဟာမိတ်သုံးဘွဲ့ပူးပေါင်းပြီးတိုက်ခိုက်ရမှာတမရဘက်ကကြာဆုံးသူ12ယောက်ရှိခဲ့ကြောင်းနဲ့နောက်ပိုင်းမှာဒုတရင်မှုတယောက်ပါဝင်တယ်လို့သိရကြောင်းဖော်ပြထားပါတယ်။ဒီတိုက်ပွဲတွေအတွင်းမှာစက်တနက်တစ်လက်ပစ္စတိုတစ်လက်ရိုင်ဖယ်3လက်ရိုင်ဖယ်ကြီးအိမ်13ခုနဲ့ဘုံးသီးတွေအပါအဝင်ခန်းရဲတွေတင်းစီရမိခဲ့ကြောင်းလည်းဖော်ပြထားပါတယ်။သူတို့ဘက်ကအကြာဆုံးဘလောက်ရှိလဲဆိုတာကိုတော့ပြောမထားပါဘူး။တနင်္ဂနွေနေ့ညနေ၈နာရီကျော်လောက်ခန့်ကကိုခိုင်နဲ့တင်းနီအကြာရင်ခွဲတောင်မှာတက်မတော်နဲ့ TNL တအောင်ပလောင် MNDAA ကိုကန့်ပူးပေါင်းတက်ဖွဲ့တွေကြတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။တက်မတော်ကာကွယ်ဦးစည်းချုပ်ယုံကတော့တက်မတော်ရဲ့စီရေးဆိုင်ရာလှုပ်ရှားမှုတွေကိုဇွန်လ1ရက်နေ့ကနေ30ရက်နေ့အထိရပ်တိုးရပ်ဆိုင်ထားကြောင်းထုတ်ပြန်ပါတယ်။ဒီလိုရပ်ဆိုင်တာဟာငြိမ်းချမ်းရေးလုပ်ငန်းစဉ်အောင်မြင်ရေးနဲ့ကျောင်းသူကျောင်းသားတွေအေဂျင့်စွာစာတင်ကြားနိုင်ရေးအတွက်ရည်ရွယ်ပြီးစီရေးလှုပ်ရှားမှုတွေရပ်ထားမယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။ဒါပေမဲ့လည်းဒီအပြစ်ခက်ရဆဲမှုဟာနိုင်ငံတော်နဲ့နိုင်ငံတော်အစိုးရရဲ့ကာကွယ်ရေးလုံခြုံရေးနဲ့အုပ်ချုပ်ရေးကိစ္စရပ်တွေကိုထိပါလာရင်တော့အကျုံးမဝင်ဘူးလို့ဖော်ပြပါတယ်။လက်ရှိအခြေအနေမှာတော့စစ်ကောင်စီတပ်တွေဟာတိုင်းဒေသလက်နက်ကိုင်တပ်ဖွဲ့တွေနဲ့သာမကစစ်အာဏာသိမ်းမှုကိုဆန့်ကျင်ဖွဲ့စည်းလိုက်တဲ့ပြည်သူ့ကာကွယ်ရေးတပ်တွေနဲ့ပါဒေသတော်တော်များများမှာတိုက်ပွဲဖြစ်ပွားနေပါတယ်ခင်ဗျာ
။ကိုညဉ္ဉံပြောပြပေးခဲ့တာပါခင်ဗျာ။